ရန်ကုန်တိုင်းဆိုးရပထမဆုံးဝင်ရောက်ညှိနှိုင်းခဲ့တဲ့ဖူးရင်လူသမားတပိတ်ဟာဒီကနေ့မှအပိသက်ပြည်လည်မှုရရှိသွားပြီဖြစ်ပါတယ်။စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ကြိုးပမ်းနေချိန်မှာအလုပ်ရှင်နဲ့လူသမားပြဿနာတွေခက်ဆိတ်ဆိတ်ဖြစ်ပေါ်နေတာကစီးပွားရေးတိုးတက်မှုကိုနှောက်ယှက်ဖြစ်မလားဆိုတဲ့စိုးရိမ်မှုတွေရှိလာနေပါတယ်။တစ်ဖက်မှာတော့တီဇဲဥပဒေပါအလုပ်သမားအခွင့်အရေးတွေတက်ရောက်မှုအားနည်းပြီးဒီဥပဒေကိုလုပ်ရှင်တွေကချိုးဖောက်နေတာတွေအပေါ်အာဏာပိုင်တွေဘက်ကလည်းတင်းတင်းကြပ်ကြပ်ကင်တွယ်မှုမရှိတာကြောင့်အခုလိုအလုပ်သမားဆန္ဒပြမှုတွေဇက်တိုက်ဆိုသလိုဖြစ်နေတာလို့ထောက်ပြမှုတွေရှိပါတယ်။ VOA သတင်းတောက်မတ်မီခါကသတင်းပေးပို့ထားပါတယ
်။အလုပ်သမားဆန္ဒပြမှုတော်တော်များများရှိနေတဲ့ရန်ကုန်တိုင်းအတွင်းမှာအခုဖူးရင်တပိတ်ကိစ္စဟာရန်ကုန်တိုင်းအစိုးရအနေနဲ့ပထမဆုံးထဲထဲဝင်ဝင်ကင်တွယ်ဖြည့်ရှင်းလိုက်တဲ့ကိစ္စလို့ပြောရမှာပါအလုပ်ထုတ်ခံရတဲ့ဖူးရင်အလုပ်သမားတွေအနေနဲ့ရပ်ပေါင်းရှေးချောင်းဆန္ဒပြမှုတွေဖြစ်ပြီးအပြေမထွက်ခဲ့ပေမဲ့နောက်ဆုံးမှာရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ကိုရိုင်းချောင်းဝင်ဖြည့်ရှင်းပေးမှုနဲ့အလုပ်ရှင်နဲ့အလုပ်သမားအကြားပြည်လည်မှုရသွားခဲ့ပါတယ်မြန်မာနိုင်ငံမှာနိုင်ငံသားယင်းနှီးမြုံနှံမှုတွေဖွင့်ပေးခဲ့ပေမဲ့အလုရှင်အလုသမားဆိုင်ရာတီဇဲဥပဒေအားနည်းချက်တွေဒါအပြင်တီဇဲဥပဒေပါအလုသမားအခွင့်အရေးတွေကိုအလုရှင်ဘက်ကလိုက်နာမှုမရှိတာတွေကြောင့်အလုသမားတွေအခက်ကြုံပြီးနောက်ဆုံးဆန္ဒပြမှုတွေအထိဖြစ်နေရတယ်လို့အလုသမားရေးဖြည့်ရှင်းပေးနေသူဦးထေးကပြောပါတယ်။ည
နေ2017တည်းကဒီနေ့ထိလောက်တာအလုသမားတွေနဲ့အလုရှင်နဲ့အငြင်းပွားတာအရေးကြီးဆုံးကဥပဒေမလိုက်နာခြင်းပြဿနာဥပဒေမဆုံးလို့တာကိုညတော့ပြဌာန်းထားတဲ့ဥပဒေတွေရှိတဲ့အဲ့ဒီဥပဒေကပြစ်ဒဏ်နဲ့ပါပြီလေဒါပေမဲ့အဲ့ဒီပြဌာန်းချက်တွေဒီနေ့ဒီဆဲတော်တော်များများမလိုက်နာဘူးအဲ့ကြတော့အဲ့ဒါတွေကဒီနေ့ဥပဒေပါအခွင့်အရေးဆိုလိုက်နာမှာလိုက်နာမှာလုံမဝင်ဌာနကနေကြည့်ကြမှာကြည့်ရမှုအားနေတဲ့ခါကျတော့ဒီနေ့ဒီအလုပ်ရှင်တွေကမလိုက်နာဘူးအဲ့ကြတော့အလုပ်သမားတွေကိုဝိန်းပေါက်ဖို့အကာအွယ်ပေးတာရှိတာမရှိဘူးဥပဒေကောက်ဆိုတာကို collective bargaining လို့တော့အကာအွယ်ပေးတာပြဌာန်းချက်ရှိတာမရှိဘူးအလုပ်သမားအဖွဲ့အစည်းကိုအကာအွယ်ပေးတာမရှိဘူးဆိုတော့အလုပ်သမားအဖွဲ့အစည်းဥပဒေရာဟာအဲ့ဘယ်နဲ့ဒီထားရမယ်လက်တွေ့ကြတော့ကျွန်တော်အကာအဝယ်မပေးနိုင်ဘူ
းသတင်းပတ်တော်ကြားဆန္ဒပြခဲ့ပေမဲ့အဖြေရလက်မထွက်ခဲ့တဲ့ဖူးရင်လုံသမားတပိတ်ဟာပြီးခဲ့တဲ့အောက်တိုဘာ29ရက်နေ့ညပိုင်းကရန်ကုန်တိုင်းဒေသကြီးဝင်းကြီးကျုပ်ဘက်ကဝင်ရောက်ဖြည့်ရှင်းပေးဖို့ဆိုပြီးရန်ကုန်တိုင်းအစိုးရရုံးရှိမှလုံသမားတွေဆန္ဒပြခဲ့ပါတယ်ညတွင်ချင်းမှာပဲရန်ကုန်တိုင်းဝင်းကြီးကျုပ်ဦးဖြိုးမင်းသိန်းနဲ့အစိုးရအဖွဲ့ကတပိတ်မောက်အလုသမားတွေကိုတွေ့ဆုံခဲ့ပြီးဆက်လက်ညှိနှိုင်းပေးဖို့ဝန်ကြီးချုပ်ကကတိပေးခဲ့ကမနေ့ကစက်ယုံထီအစိုးရဖွဲ့ဝင်တွေတွားရောက်တွေ့ဆုံညှိနှိုင်းပေးပြီးမှဖူးရင်တပိတ်ကပီစီခဲ့တာဖြစ်ပါတယ်ပြေလည်သွားပေမဲ့လည်းဖူးရင်အလုသမားအချို့မှာနောက်ထပ်ပြဿနာတွေဖြစ်မလားဆိုတဲ့စိုးရိမ်စိတ်တွေရှိနေပါသေးတယ်ဒီအတွက်ဒီစက်ယုံတွင်ပြဿနာထပ်မဖြစ်ဖို့ကိုလည်းရန်ကုန်တိုင်းအစိုးရဘက်ကစက်မှတ်ပေးသွားမယ်လို့မနေ့ကညှိနှိုင်းမှုမှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဆိုထားပါဗျ။အခု
ကျွန်တော်တို့ကဒီစက်ယုံကိုအေးချမ်းချမ်းနဲ့ပြန်လည်လည်ပတ်နိုင်ဖို့ပဲကျွန်တော်တို့လုပ်မယ်။နောက်တစ်ချက်ကကျွန်တော်တို့တိုင်းဒေသကြီးအစိုးရဘက်ကသက်ဆိုင်ရာအုပ်ချုပ်ရေးအာဏာပိုင်တွေနဲ့ဒီစက်ယုံရဲ့လည်ပတ်မှုကိုကျွန်တော်တို့ကြီးကြပ်မယ်။အလို့ရှင်အလို့သမားပြဿနာရပ်တွေဖြစ်လာရင်ပဲကျွန်တော်တို့အစိုးရဘက်ကဝင်ပြီးဖိနှိပ်ပေးမယ်။တည်တည်ငြိမ်ငြိမ်အေးချမ်းချမ်းနဲ့လည်ပတ်နိုင်ဖို့ပဲကျွန်တော်တို့လုပ်ပေးမယ်။နောက
်လက်ရှိမှာတော့ဖူးရင်အထည်ချုပ်စက်ယုံမှာအလုပ်ထုတ်ခံထားရတဲ့အလုပ်သမား30နဲ့ဝင်းရံအလုပ်သမားတွေလာမယ့်နိုဝင်ဘာ6ရက်နေ့မှာဖူးရင်စက်ယုံမှာအလုပ်ပြန်ဆင်းဖို့စက်ယုံပိုင်ရှင်ဘက်ကလက်ခံလိုက်ပြီးဖြစ်တယ်လို့စက်ယုံကိုပိတ်ကားစောက်ထားတဲ့တပိတ်စခန်းတွေကိုလည်းအလုပ်သမားတွေကဖယ်ရှားလိုက်ပြီးဖြစ်ပါတယ်ရန်ကုန်တိုင်းဒေသကြီးအတွင်းမှာအခြေခံလုခလစာတိုးမြင့်ပေးဖို့အခြားတောင်းဆိုမှုတွေဆန္ဒပြမှုတွေလည်းရှိနေပါသေးတယ်အခုဖူးရင်တပိတ်ကိစ္စမှာရန်ကုန်တိုင်းဝန်ကြီးချုပ်ကိုရိုင်းပါဝင်လာတဲ့နောက်အလုရှင်အလုသမားပြဿနာတွေမှာအစိုးရဘက်ကဘလို့ဆက်ပြီးရည်တည်သွားမလဲဆိုတာစိတ်ဝင်စားစရာပါအခုဖူးရင်အလုသမားပြဿနာဖြေရှင်းကင်တွယ်မှုကြောင့်လဲမြန်မာနိုင်ငံရဲ့လက်ရှိတည်ဆဲအလုသမားဥပဒေတွေဟာနိုင်ငံတကာစံချိန်စံညွန်းနဲ့ကန့်ညီသလားဆိုတဲ့မေးခွန်းတွေလည်းဖြစ်ပေါ်နေပါတယ်မြန်မာနိုင်ငံကလက်မှတ်ထိုးထားတဲ့ ILO အပြည်ပြည်ဆိုင်ရာအလုသမားအဖွဲ့သဘောတူညီချက်တွေအတိုင်းအလုသမားတမတ်ကတွေရည်တည်ခွင့်အလုသမားတွေကိုအကာအကွယ်ပေးမဲ့အချက်တွေတည်ဆဲဥပဒေထဲမှာခိုင်ခိုင်မာမာရှိဖို့လိုအပ်နေသေးတယ်လို့လည်းအလုသမားလှုပ်ရှားသူတွေကဝေဖန်ထောက်ပြနေကြပါရဲ့ရှင်